派西邦切干乌布里那场戏变身也不帮工地也变身撇说白撇没说的新看咋把切入的啊也集中变身也买切的新高切名中切哈宝马雷亚东在桥平南江东在加巴雷派西邦切干乌布里变身也过派西邦切干乌布里南江亚多没说的他们老人过去来日夜的波度你切没把握应开开西南江来东在加巴雷地的人我老朋友一面麻烦也在电脑过没说的电脑查巴雷
ဟုတ်ကဲ့နိုင်ငံရေးပါတီတည်တည်နဲ့တမတော်သားလွတ်တော်ကိုယ်စားလှယ်အစုဖွဲ့ကပြည်တော်စုလွတ်တော်ကိုယ်စားလှယ်45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3865ချက်ကိုတနင်္လာနေ့ကပြည်တော်စုလွတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်3800ကျော်ထဲမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မင်္ဂလာတော်မြို့နယ်ကပြည်သူလွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်အရေးကြီးဆုံးကတော့436လို့ပဲထင်ပါတယ်ဟုတ်ကဲ့အဲ့ဒါမှာကျန်တဲ့အချက်တွေမှာဒီသဘောထားမတိုက်ဆိုင်ဘူးဒီလွတ်တော်မှာဖြစ်နောက်ရေကောက်ဝင်နေတက်လာတဲ့လွတ်တော်တွေမှာပဲဖြစ်ပေါ့နော်အဲ့ဒီမှာကျန်တဲ့ပုံကိုယ်တွေအရင်အဲသူတို့ရဲ့သဘောဆန္ဒနဲ့ပြင်ဆင်နိုင်မယ်လို့ထင်ပါတယ်အဲ့တော့အရေးကြီးဆုံးကတော့အရင်ဆုံးကလည်းပါတီဘက်ကနေလက်မှတ်တွေကောက်ပြီးတော့ကမ်ပိန်းတွေပါတောင်လုပ်ခဲ့တဲ့အားမျိုးရှိပါတယ်အဲ့တော့436လို့ပဲကျွန်တော်ထင်
ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်၄၃၆ခါခွေးမှာတော့၄၃၆ကကြီးမှာမပါတဲ့ပုံမှားတွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားတာဖြစ်ပါတယ်။ပုံမှား၄၃၆ပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD နဲ့ရခိုင်မျိုးသားပါတီတို့ကတင်ပြထားတဲ့အချက်တွေကိုဦးအောင်လှိုင်ဝင်းကအခုလိုဆက်ပြောပါတယ
်။ NLD ဘက်ကပြင်ကျင်တာကပုံမှား၄၃၆ကကြီးကိုလွတ်တော်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့သုံးပုံနှစ်ပုံကျော်နဲ့ပြင်ဆင်ပြီးတော့ပြည်လုံးကျဆန္ဒခံရေးပွဲကျင်းပ။အဲနောက်တစ်ခါခါဝေးမှာကျတော့တိတ်ပြီးတော့အရေးမကြီးတဲ့အချက်တွေကိုကန့်တတ်ထားတဲ့ခါဝေးကိုကျတော့ NLD ဘက်ကဟာရင်ပြောမှာနော်။သုံးပုံနှစ်ပုံနဲ့ပြင်ရမယ်။အဲ့တော့ NLD ဘက်ကတော့တိတ်အပြောင်းလဲမရှိဘူး။အရင်85ရာခိုင်နှုန်းကျော်ကိုသုံးပုံနှစ်ပုံပေါ့69ရာခိုင်နှုန်းနဲ့ပြောင်းလဲပေါ့။ရခိုင်ဘက်ကကျတော့သူကအဲ့ဒီ36ကကြီးကိုကိုယ်စားလှယ်ရဲ့သုံးပုံနှစ်ပုံနဲ့ပြင်ဖို့သဘောတူတယ်။နောက်ဥမခါဝေးကိုကျတော့ကိုယ်စလေရဲ့90ခန်းတော့ကျော်နေသဘောတူဟု
တ်ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်တမတော်သားလွတ်တော်ကိုယ်စလေရဲ့ထောက်ခံမှုမရရင်ပြင်ဆင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ
်အခုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကအဖွဲ့စည်းပုံတန်ကြောင်းနဲ့အညီသွားမယ်ဆိုရင်တော့တမတော်သားတွေသဘောတူမှရမှာနော်အဲ့တော့တမတော်ဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းဆရာတွေကြားမှာတမတော်ဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်ခဲတော့ရှိလာနိုင်တာပေါ့နော်ဒီပေါ်ပါတော့ဟုတ်
ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ချင်းပြည်နယ်အမှတ်9ကမြို့သားလွတ်တော်ကိုယ်စားလှယ်ပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကြီးဆုံးကတော့ဟိုကအခန်းစနစ်က436လို့ဆိုတာဒီကောင်ဖြစ်တယ်။ကျွန်တော်တို့လည်းသုံးပုံပုံလို့ပြင်ထားပါတယ်။ပြီးတော့လူထုဆန္ဒမှာလည်းမေးပေးနိုင်သူမဟုတ်ပဲနဲ့မေးလာရောက်ပေးတဲ့လူရဲ့ထက်ဝက်ကျော်ပေါ့ကျွန်တော်တို့ပြင်ထားပါတယ်။သူ့အမြင်ကတော့မင်းပြည်နိုင်သူဆိုတော့ဘလို့မှမဖြစ်နိုင်ပေတာပုံမှန်တော့မှတနင်္ဂနွေလုံးမှာ50ရာခိုင်နှုန်းလုံးနေချင်တာကိုအဲဒီ55ရာခိုင်နှုန်းမဟုတ်ပဲနဲ့၃ပုံနဲ့ပုံလောက်ရှိတော့ဆော့ရှင်တော့ကျွန်တော်တို့ဖွဲ့စည်းပုံကိုတိတ်လွယ်တာလည်းမဟုတ်ဘူးတိတ်ချက်ချက်တာလည်းမဟုတ်အနေတော်လောက်နဲ့ပြင်ဆင်လို့ရမှာကိုဒါတော့တမတော်ပုံမှန်လည်းမူတည်လိုက်မယ်လေသူတို့လည်းဒီတူတန်းပေါင်း50အနေထားတိုက်ပြင်းနေထားကိုတော့ဆိုတော့ထောက်ဆုံးမယ်လို့မျှော်လင့်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျဉ်းအငယ်ဆွေးနွေးနိုင်ပွဲရှိတဲ့တင်ပြချက်တစ်ခုကတော့တမတော်သားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုကိုလျှော့ချတာပဲဖြစ်ပါတယ်။ NLD ပါတီကတတိယအကြိမ်လွှတ်တော်တက်တန်းမှာတမတော်သားပါဝင်မှုကို15ရာခိုင်နှုန်း၊စတုဒ္ဒအကြိမ်မှာ10ရာခိုင်နှုန်းနဲ့ပြင်စမအကြိမ်မှာ9ရာခိုင်နှုန်းထိထားရှိဖို့တင်ပြထားတာဖြစ်ပါတယ်။တိုင်းသားလွှတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ပြည်နယ်တွေရဲ့လုံပိုင်ခွင့်တိုင်းသားလူမျိုးတွေရဲ့ရပိုင်ခွင့်စတာတွေတိုးမြင့်ရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်ရေးကြီးအချက်တွေဖြစ်ရှုမြင်တာတွေရှိပါတယ်